ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုဒီကနေ့နေပြည်တော်မှာကျင်းပပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ကိုဒီလ28ရက်နေ့မှာစတင်မှုရထားကြောင်းဆွေးနွေးခဲ့ပါတယ်။ဒီအစည်းအဝေးအဖွဲ့မှာတော့ UPDJC ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနှုတ်ခွန်းဆက်အမှာစကားပြောကြားတဲ့အခါမှာငြိမ်းချမ်းရေးအတွက်တိကျပြတ်သားတဲ့ဆုံးဖြတ်ချက်တွေချတဲ့အစီအမျိုးကိုဖြစ်စေခြင်းကြောင့်ထည့်သွင်းပြောကြားခဲ့တယ်လို့လာမယ့်27ရာစုပင်လုံညီလာခံမှာနိုင်ငံရေးဆုံးဖြတ်ချက်ချမှတ်နိုင်မှုအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စည်းဝေးကိုဒီကနေ့မနက်10:00နာရီကနေပြည်တော်ကတင်ကဟဟိုတယ်မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်။ဒီစည်းဝေးမှာ UPDJC ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကနှုတ်ခွန်းဆက်အမှာစကားပြောကြားရမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်။ဒါဒ
ီစည်းဝေးကဒီစည်းဝေးပြီးလို့ရှိလို့ရှိရင်အခုစည်းဝေးစတဲ့အချိန်နဲ့စည်းဝေးပြီးသွားတဲ့အချိန်ကြားထဲမှာဒီမှာတော့ဟာငြိမ်းချမ်းရေးအတွက်တိုးတက်မှုဖြစ်နေခြေဟန်းအချို့ကိုဒီကြကြလက်ပြတာသာလှမ်းမှုဆုံးဖြတ်ချက်ကြီးချပြီးဆိုတဲ့အဖြစ်မျိုးကိုဖြစ်စေချင်ပါတယ်။ဒီမှာအားလုံးကိုလည်းဒီတိုင်းနဲ့ဒီလိုစိတ်ဓာတ်နဲ့ဒီစည်းရုံးကိုဝင်ဝိုင်းပြီးတော့ပံ့ပိုးပေးကြမယ်လို့ကျွန်တော်မျှဝေမှာသိရှိပါတယ်
။လာမယ့်ညီလာခံမှာတယောက်သူရဲ့အနေနဲ့မိမိတို့ရယူဖို့တဲ့ပေးဆပ်ဖို့လိုအပ်ကြောင်းလည်းဒေါ်ဆန်းစုကြည်ကထပ်မံတိုက်တွန်းထားပါတယ်။ဒီကနေ့ကျင်းပတဲ့ UPDJC စည်းဝေးကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဒီလ28ရက်နေ့မှာကျင်းပဖို့ရထားကြောင်းလဲပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခေါဥက္ကာကပြောပါတယ
်။ရလာတာပေါ့ဟိုဥတည်လာတာပေါ့ဒက်လိုင်းပေါ်မျိုးလောက်တော့28ရက်တော့လောက်ပါတယ်28ရက်။ဒါမှအပြေတော့မဟုတ်ပါဘူး။တကယ်တော့ထားတာပို့ကောင်းတယ်ဆိုတော့အဲ့ဒါကိုဆုံးဖြတ်ကြတာ။
ဒီလကုံမှာကျင်းပဖို့ရထားတဲ့ညီလာခံမှာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသွင်းတဲ့အဖွဲ့အစည်းတွေပါဝင်မှာမဟုတ်တယ်လို့နိုင်ငံရေးဆုံးဖြတ်ချက်ချမှတ်ဖို့ကိုလည်းဆွေးနွေးခဲ့ကြောင်းဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုဆက်ပြောပါတယ
်။အိုးကျွန်တော်တို့ဦးသိမ်းနေရှိတော့ဟိုမူပေါင်းတိုင်းမှာ NCA မထိုးတဲ့အဖွဲ့တွေကတော့မပါဘူး။ဒီစကားတော့ဒီလေလာသူဖြစ်လဲဘူးမှမဖိတ်တော့ဘူး။အဲ့ဒါအဲ့ဒါပါမကျေနော်ကျွန်တော်တို့ကတက်ရောက်သူများလို့ခေါ်တာဘူဒူလာလာတက်ရောက်သူများပဲကိုယ်စလဲမဟုတ်ဘူးအခုတပတ်တော့ကိုယ်စလဲအပြည့်ဖြစ်မှရမယ်ကိုစားပြီးမှရှိရမယ်မန်တိတ်ရှိရမယ်ခိုးတော့တော့ဥပန်ကျော်လောက်လိုက်တာပါလာမဲ့စီဝေးမှာလည်းကောင်းနေ၅ခုအစီအပွဲ၅ခုအပြန်အဆုံးသိပြီးတော့ဆုံးဖြတ်ချက်ချတဲ့ညီလာခံဖြစ်မယ်ဒီတကားတော့အရင်ညီလာခံရတော့ဆုံးဖြတ်ချက်မရှိဘူးဒီတိုင်းပြောလိုက်တာအခုညီလာခံကတော့နိုင်ငံရေးဆုံးဖြတ်ချက်ထွက်အောင်လုပ်မှာပါလေအဲ့ဒါနည်းနည်းကွာလားအဲ့ဒါပါ
ညီလာခံမှာတရားခွင့်မရပဲကြံနေတဲ့အဖွဲ့အစည်းတွေကို NCA လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးညှိနှိုင်းဖို့နဲ့လက်မှတ်ရေးထိုးပြီးတဲ့နောက်မှာ6လတကြိမ်ကျင်းပမဲ့ညီလာခံမှာပါဝင်နိုင်ဖို့ဆွေးနွေးသဘောတူခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးဟာညနေ4နာရီခွဲကျော်မှာပြီးဆုံးခဲ့ပါတယ်။ဒီအစည်းအဝေးကိုနိုင်ငံရေးပါတီ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့အစည်းနဲ့တက်မရော်အစိုးရလွှတ်တော်ကကိုယ်စားလှယ်40ကျော်တက်ရောက်ခဲ့ပါတယ်။2016ခုနှစ်ဩဂုတ်လ31ရက်နေ့မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုပြမအကျင့်ကျင်းပခဲ့ပြီး2016ခုနှစ်ဇန်နဝါရီလကသမရဦးသိန်းစိန်တာဝန်ယူချိန်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံအမည်နဲ့စတင်ကျင်းပခဲ့ပါတယ်။